ဒုက္ခသည်တွေကိုစားနပ်ရိက္ခာတွေထောက်ပံ့ဖို့ရန်ကုန်ကနေမောင်နှောမြို့ကိုမောင်းနှင်လာတဲ့ ICRC ရဲ့ထောက်ပံ့ရေးပစ္စည်းတွေတင်ဆောင်လာတဲ့ကုန်တင်ကား6စီးဟာမင်းညကကြောက်တော်မြို့မဟာမူနီလမ်းဆောင်အနီးမှာမိုင်းခွဲတိုက်ခိုက်ခံခဲ့ရပြီးရှေ့ဆုံးကားကလက်နက်ငယ်နဲ့ပစ်ခတ်ခံခဲ့ရတာဖြစ်ပါတယ်ရှိဆုံးကမောင်းနှင်လာတဲ့ကားရဲ့လေကာမှန်ကွဲသွားခဲ့ပြီးကားကိုယ်ထဲထိခိုက်တာတွေရှိပေမဲ့လူတဦးတယောက်မှထိခိုက်တာမရှိခဲ့ပါဘူး။အပြည်ပြည်ဆိုင်ရာကြက်ချင်နီကော်မတီ NCRC ကမောင်းနှောမြို့မှာရှိတဲ့ထောက်ပံ့ရေးပစ္စည်းဂိုဒေါင်မှာစားနပ်ရိက္ခာတွေဖြည့်ဖို့ရန်ကုန်ကနေကုန်ပစ္စည်းတွေဝယ်ပြီးကုန်တင်ကားကိုတခြားပုဂ္ဂလိကကုမ္ပဏီတစ်ခုကငှားရမ်းပြီးတင်ဆောင်လာခဲ့တာဖြစ်ပါတယ်။ICRC ရန်နန်းကို AA ကမိုင်းခွဲပြစ်ခတ်တာလို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ
်ဒီတောင်းကန်သူကရမှုမောင်းကုံလုံးနဲ့ဖောက်ပြတော့လက်နက်ငယ်နဲ့ပြစ်ခတ်ထားတာဘောအဲ့ဒီနေရာမှာက၃ချိန်ရှိပါပြီလားဒီဘက်က15ရက်နေရာတစ်ချိန်29ရက်နေရာတစ်ချိန်မိုင်းထောင်လိုက်ထိုက်တာပေါ့အဲ့ဒီမှာရရှိခဲ့တဲ့မိုင်းနဲ့အခုထောင်တဲ့မိုင်းတွေကတော့အတူတူပဲဖြစ်တယ် ICRC ရန်နန်းဆောင်ရတာတော့လူခွေရေးချုပ်ပေါင်းတဲ့အကျံတဲ့လုံရက်တွေပေါင်ရက်တဲ့ပုံစံမျိုးဖြစ်နေဒီကားကြီးကရက်ကားကြီးဖြစ်မှန်းသိရတဲ့အောင်ရက်တာမျိုးဖြစ်တယ
်အဲ့ဒီရင်နန်းကိုအစိုးရတပ်မတော်ကရခိုင်တပ်တော် AA မိုင်းခွဲပြစ်ခတ်တာလို့စွပ်စွဲတယ်လို့ AA ဘက်ကလည်းအစိုးရတပ်မတော်ဘက်ကပြစ်ခတ်တာလို့အပြန်အလှန်စွပ်စွဲနေကြပါတယ်ဗိုလ်မှူးချုပ်ဇော်မင်းထွန်းရဲ့ပြောကြားချက်အပေါ်ရခိုင်တပ်တော် AA ရဲ့ပြောရေးဆိုခွင့်ရှိသူခိုင်သူခကအခုလိုတုံ့ပြန်ပါတယ်
အဲ့ဒီဗမာစစ်တပ်ကစစ်ကြောင်းနှစ်ကြောင်းတောင်မှအဲ့ဒီနေရာမှာရှိနေတယ်အဲ့ဒီဒီဝေသာလီနောက်ပေါတိုးပြင်နောက်ပြီးတော့အဲ့ကြောက်ကြပေါ့နော်အဲ့ဒီတစ်ချောင်းလုံးမှာမနေ့ကဗမာစစ်တပ်တွေအဲ့ဒီမှာအပြစ်ရှိနေတာသူတို့တကယ်လို့ပြစ်လို့ရှိရင်လည်းအဲ့ဒါဗမာစစ်တပ်ကပြစ်တာပဲဖြစ်မယ်အဲ့ဒီနေရာမှာကျွန်တော်တို့လူတွေမရှိဘူးဗမာစစ်တပ်ပဲရှိတာမင်းညာကနောက်ပြီးတော့ကျွန်တော်တို့တပ်ဖွဲ့တွေအနေနဲ့ကလည်းပဲ ICRC လို့နိုင်ငံတကာဒီအကူအညီပေးရေးအဖွဲ့တွေကိုပြစ်စရာအကြောင်းမရှိဘူးလေအောက်ခြေတိညွှန်ကြားပြီးသားရှိတယ
်အပြည်ပြည်ဆိုင်ရာချက်ချင်းဒီကော်မတီရုံးပိုင်ကားတွေမဟုတ်တာကြောင့်မင်းကပြစ်ခတ်ခံရတဲ့ရင်နန်းမှာပါတဲ့ကားတွေဟာ ICRC ဆိုတဲ့အမှတ်တံဆိပ်တွေကတ်ထားတာမရှိကြောင်းနဲ့ရုံးဝန်ထမ်းတွေလည်းပါသွားတာမရှိဘူးလို့ ICRC ရဲ့ရန်ကုန်နဲ့စစ်ထွေမျိုးကပြန်ကြားရေးအရာရှိတွေကပြောပါတယ်ဒါအပြင်ရင်နန်းကိုဘယ်အဖွဲ့အစည်းကပြစ်ခတ်တယ်ဆိုတာကိုမသိဘူးလို့ ICRC ဘက်ကဆိုပါတယ်ကြောက်တော်မျိုးနယ်ဟာညမထွက်ရအမိတ်ထုတ်ပြန်ထားတဲ့နယ်မြေဖြစ်တဲ့အတွက်ည၈နာရီခွဲကမှဒီရင်နန်းဘာကြောင့်သွားခဲ့တယ်လဲဆိုတဲ့ထောက်ပြချက်တွေလည်းရှိနေပါတယ်ဒါနဲ့ပတ်သက်လို့ICRC ရန်ကုန်ရုံးရဲ့ပြန်ကြားရေးအရာရှိဦးစော်ဝင်းကို RFA ကမေးကြည့်ပါတယ
်။ ICRC ကဒီထောက်ပံ့ရေးပစ္စည်းတွေများသွားပြင်တော့အပြင် private ဇာတ်လမ်းတွေသွားခိုင်းတာပေါ့။လွတ်တာမျိုးရှိတယ်။အသေးစိတ်ကြီးတို့ကိုဘယ်ချိန်သွားမှာဘယ်ချိန်မသွားမှာလဲဆိုတဲ့ဒေသမျိုးတွေလည်းကျွန်တော်လိုက်ပြီးတော့ဟိုညှိတာမျိုးပြောမရှိပါလို့သူဒေသဆိုင်ရာလုံခြုံရေးကတို့အဆင်ပြေတယ်လို့သွားကြတဲ့အနေအထားရှိပါလိမ့်မယ်။ပြည်ထောင်ချက်ချင်းကော်မတီကလူသားချင်းစာနာထောက်ထားမှုအကူအညီတွေကိုပေးနေတာပါ။ဒါကဘယ်နိုင်ငံရေးဘယ်လက်နက်ကိုင်ဖွဲ့စည်းနဲ့မှတရားစစ်ဆန္ဒပဋိပက္ခမျိုးလည်းမရှိပါဘူး။ဘလို့ဟိုနိုင်ငံရေးချင်းတွေမှာလည်းပါဝင်ပြီးတော့ပဋိပက္ခမျိုးဆွေးနွေးတာမျိုးလည်းမရှိဘူး။လက်နက်ကိုင်ပဋိပက္ခကြောင့်ခံစားရတဲ့အကူအညီလိုအပ်နေတဲ့သူတွေကိုကျွန်တော်တို့အကူအညီပေးနေတာပါ။
ကျောက်တော်မျိုးနယ်မှာပြီးခဲ့တဲ့ဧပြီလကစပြီးညမထွက်ရအမိန့်ထုတ်ပြန်ထားတာပါ။လက်ရှိမှာည9နာရီကနေမနက်9နာရီအထိညမထွက်ဖို့သတ်မှတ်ထားပါတယ်။ဒါပေမဲ့ဒေသခံတွေကညနေ3နာရီနောက်ပိုင်းလောက်ကစပြီးလမ်းတွေပေါ်မှာမသွားလာကြတော့ဘူးလို့သိရပါတယ်။ဒီလိုတိုက်ခိုက်ခံရမှုတွေရှိပေမဲ့ ICRC အနေနဲ့ဒုက္ခသည်တွေကိုကူညီထောက်ပံ့ရေးကိစ္စတွေဆက်လက်လှုပ်ဆောင်မှာဖြစ်တယ်လို့ပြောပါတယ်။အစိုးရတပ်မတော်ဘက်ကလည်းမင်းကရင်နန်းမိုင်းခွဲတိုက်ခိုက်ခံရတဲ့ကြောက်တော်မျိုးမဟာမူနီလမ်းဆောင်တဝိုက်မှာမိုင်းရှင်းလင်းရေးလုပ်ငန်းတွေဆောင်ရွက်နေတယ်လို့ပြောပါတယ်။ရခိုင်ပြည်နယ်အတွင်းကစစ်ထွေမြောက်ဦးနဲ့မောင်နှောမြို့နယ်တွေမှာ ICRC ရုံးတွေဖွင့်လှစ်ထားပြီးစစ်ဘေးဒုက္ခသည်တွေကိုစားနပ်ရိက္ခာထောက်ပံ့ရေးလုပ်ငန်းစဉ်တွေဆောင်ရွက်နေတာဖြစ်ပါတယ်ရှင်။ကျမဝေမာထွန်းပါ